ီပြုပြင်ပြောင်းလဲရေးအတွက်တာဝန်အရှိဆုံးအဖွဲ့အစည်းဟာပြည်ခိုင်ပြိုးခေါ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်တယ်လို့ဘူကော်မတီအစည်းအဝေးမှာပါတီဥက္ကဋ္ဌဦးရွှေမန်းပြောဆိုသွားကြောင်းသိရပါတယ် NLD အဖွဲ့ချုပ်နဲ့လက်တွဲနိုင်မဲ့အလားအလာအကြောင်းအမေရိကန်ခရီးစဉ်မှာဦးရွှေမန်းပြောတာကတော့အစည်းအဝေးမှာလုံးဝမဆွေးနွေးဘူးလို့ဒုဥက္ကဋ္ဌဦးသေးဦးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီကိစ္စမှာဒုဥက္ကဋ္ဌဦးအောင်တောင်းကလည်းဘဝင်မချဖြစ်နေပုံရပါတယ်ပါတီဥက္ကဋ္ဌပြောတာကိုဒုဥက္ကဋ္ဌနှစ်ဦးစလုံးကလက်မခံနိုင်တယ်လို့ဖြစ်နေပါတယ်မြန်မာဒီမိုကရေစီတုံ့ရှားမှုကိုဦးဆောင်ခဲ့တဲ့1988ရေတော်ဘုံနဲ့1990ရွေးကောက်ပွဲကိုတံပြန်တဲ့အနေနဲ့တည်ထောင်ထားတဲ့ကျန့်ဖို့အသင်းဟာအာဏာရပြည်ခိုင်ပြိုးပါတီဖြစ်တာပြီးမြဲအတိတ်ရဲ့လောင်းရင်အောက်ကမထွက်နိုင်ဘဲဖြစ်နေပုံရပါတယ်1993မှာတီထောင်တဲ့ကျန့်ဖို့အသင်းရဲ့တက်တန်းအနှစ်20မှာပထမ10နှစ်ဟာ NLD ဆန့်ကျင်ရေးသာဖြစ်ပါတယ်အမှုတန်းတိုင်းပါဝင်ရတဲ့အဖွဲ့အစည်းဖြစ်သူအသင်းဝင်တန်း20ကျော်ရှိကြောင်းသိရပါတယ်ဒါပေမဲ့ပြီးခိုင်ပြိုးပါတီဖြစ်တာတော့ပါတီဝင်3တန်းသာရှိတယ်လို့ပြောပြန်ပါတယ
်စစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းကမဆလာဆိုရှယ်လစ်လမ်းစဉ်ပါတီတီထောင်တယ်လို့ဗိုလ်ချုပ်မူကြီးတန်းရွှေကကျန့်ဖို့အသင်းကိုတီထောင်တာဖြစ်လို့အာနာရှင်လက်ကင်တုပ်အဖြစ်တက်ဝင်လှူရှားလာတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ကျန့်ဖို့အသင်းဝင်တွေအထူးအခွင့်အူးခံစားနေရချိန်မှာ NLD ပါတီဝင်တွေဖိနှိပ်ညှဉ်းပန်းချုပ်ချယ်ခံကြရပါတယ်။ NLD ပါတီလုံပါပါသွားရင်မြန်မာနိုင်ငံရေးကိုကျန့်ဖို့ကြီးစိုးနိုင်မယ်လို့တွက်ထွားပုံရပါတယ်။ဒေါ်စုလွတ်နေချိန်မှာပြည်သူလူထုနဲ့မထိတွေ့နိုင်အောင်ကျန့်ဖို့အသင်းကအမျိုးမျိုးနှောက်ယှက်ပါတယ်။ဒေါ်စုကိုအပြောက်ရှင်းဖို့ကျန့်ဖို့အတွင်းရေးမှူးမြေထားဝန်ကြီးဦးဝင်းစိန်က1996နိုဝင်ဘာ1ရက်နေ့မှာပြောင်းပြောပါတယ်။NLD ချင်းမိုးကြီးဟာကျန့်ဖို့ရဲ့ရည်ရွယ်ချက်ဖြစ်ကြောင်းလူသိများလာပါတယ်
။ဒေါ်စုရဲ့ NLD ပါတီနဲ့ဆွေးနွေးဖို့ကိစ္စဟာအသွင်ကူးပြောင်းရေးမှာအရေးအကြီးဆုံးဖြစ်တယ်လို့ပြည်တွင်းပြည်ပမှာယူဆကြပေမဲ့စစ်အစိုးရကတော့ကျန့်ဖို့ကိုအာဏာလွှဲပြောင်းပေးဖို့သာစိတ်ဝင်စားတာကြောင့်ဒေါ်စုနဲ့ NLD ကိုအဓိကရန်သူလို့သဘောထားလာပါတယ်။2000မှာဒေါ်စုကိုအကြေကျုပ်ကလွှတ်ပေးပြီးပမိုင်းစာမျက်နှာတွေဖွင့်လိုက်ပြီးလို့ထောက်လှမ်းရေးကဆိုပါတယ်။2003ဘေလအစောပိုင်းမှာ NLD မြို့နယ်ရုံးခွဲတွေပြန်လည်ဖွင့်လှစ်နိုင်တဲ့အခြေအနေကိုရောက်လာပါတယ်။ဒါပေမဲ့ဒေါ်စုရဲ့အထက်မြန်မာပြည်ခရီးကိုကျန့်ဖို့အသင်းကအကြီးအကျယ်ဆန့်ကျင်ပြီးဘေလ30ရက်နေ့မှာဒီပရင်လှုပ်ချာမှုနဲ့အကြမ်းဖက်ပြီးဇက်သိမ်းပြစ်လိုက်ပါတယ်။နောက်တော့ဒေါ်စုကိုပတ်ထုတ်တဲ့စီမင်းဥပဒေတွေပြဋ္ဌာန်းပြီးကျန့်ဖို့ကြီးစိုးရေးအတွက်ပြင်ဆင်ပါတယ်
။မြန်မာစစ်ကောင်းဆောင်ဘန်းရဲ့အတွေ့အကြုံဟာမိမိစိတ်ကြရေးဆွဲပြထမ်းတဲ့နိုင်ငံရေးစနစ်ကိုတိစောက်တာပဲဖြစ်ပါတယ်။မြန်မာပြည်မှာဆိုရှယ်လစ်သဘောတရားခေတ်စားတာကြာပြီဖြစ်ပေမဲ့စစ်ကောင်းဆောင်ဘက်ကပြောတဲ့ဆိုရှယ်လစ်စနစ်ကိုသာလက်ခံကျင့်သုံးကြရပါတယ်။မဆလာဆိုရှယ်လစ်တံကို25နှစ်ခံခဲ့ရတဲ့အခါ1988မှာဒီမိုကရေစီလှုပ်ရှားမှုပေါ်ထွက်လာပြီးဒေါ်စုလည်းနိုင်ငံရေးလောကထဲရောက်လာပါတယ်။ဒါပေမဲ့စစ်ကောင်းဆောင်ဘက်ဟာအယက်သားတွေတောင်းဆိုတဲ့ဒီမိုကရေစီကိုလက်မခံနိုင်တဲ့အတွက်1990ရွေးကောက်ပွဲကိုအတိအမှန်မပြုဘဲထားလိုက်ပါတယ်။အနည်း20ကျော်ကြာလာတဲ့အခါမှာစစ်ကောင်းဆောင်ဘက်ကဥပဒေရေးဆွဲပြဋ္ဌာန်းတဲ့တခြားမဲ့ဒီမိုကရေစီစနစ်ကိုသာမြန်မာပြည်သူပြည်သားတွေလက်ခံကျင့်သုံးနေကြရပြန်ပါတယ်
။ကျန့်ဖို့တစ်ဖြစ်လဲပြီးခိုင်ဖြိုးပါတီကြီးစိုးတဲ့နိုင်ငံရေးစနစ်ကိုလွန်ခဲ့တဲ့နှစ်နှစ်ကစပြီးအကောင့်တွေပေါ်ပါတယ်။အာဏာရှင်ဟောင်းအတွက်အန်ဒီရဲ့အကင်းဆုံးအာဏာလွှဲပြောင်းနည်းပဲဖြစ်ပါတယ်။ဒါပေမဲ့စစ်အုပ်စုတဦးဒီနိုင်ငံရေးစနစ်တီထောင်တာမအောင်မြင်နိုင်ကြောင်းမဆလာခင်25နှစ်ကတက်ပြီးပြနေပါတယ်။ဒါကိုသဘောပေါက်တဲ့ဦးသိန်းစိန်ဟာဒေါ်စုနဲ့ NLD ပါတီဝင်အနေငယ်ကိုလွှတ်တော်ထဲရောက်လာအောင်စီစဉ်နိုင်ခဲ့ပါတယ်။ဒါကြောင့်တန်ခတ်အရေးယူမှုတွေရပ်ဆိုင်းသွားတဲ့အတွက်နေပြည်တော်အစိုးရမျက်တပန်းလှလာပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်တိုင်းမှာအစိုးရဘက်ကရောအတိုက်ခံဘက်ကရောပါဝင်ရပါတယ်။ကိုယ်လူတွေနဲ့ကြီးလုံးလုံးမရပါဘူး။ဒါကြောင့်အနာရပါတီဟာအတိုက်ခံနဲ့လက်တွဲပြီးအသွင်ကူးပြောင်းလို့ရှိပါတယ်။ဒါပေမဲ့ဒီလိုလက်တွဲနိုင်မဲ့အခြေအနေဟာအမြဲတမ်းတည်ရှိနေတာမဟုတ်ပါဘူးဒီနေရာမှာပြီးခိုင်ပြိုးပါတီခေါင်းဆောင်ပိုင်းဟာသဘောထားကွဲလွဲနေပုံရပါတယ်ဦးသိန်းစိန်နဲ့ဦးရွှေမားဟာဒေါ်စုပါတီ NLD နဲ့ပူးတွဲလုပ်ကင်ဖို့ဝင်မလေးပေမဲ့ပါတီဒုဥက္ကဋ္ဌတွေဖြစ်တဲ့ဦးအောင်တောင်းနဲ့ဦးသေးဦးတို့ကတော့မပြတ်မသားဝေါ်ဝါရာဖြစ်နေကြပုံရပါတယ်ခင်ဗျာ